ရန်ကုန်မှာပုဂ္ဂလိကဆေးရုံတချို့အရာကြီးပိတ်တဲ့ကြောင်းကြေညာပါတယ်ဆေးရုံပြင်ဆင်ဖို့အတွက်ဆိုတဲ့အကြောင်းပြချက်မျိုးပြောထားပေမဲ့လို့လည်းဘယ်အချိန်ဆေးရုံလုပ်ငန်းတွေပြန်လည်ပတ်နိုင်မလဲဆိုတာကိုတော့ကြေညာမထားပါဘူးရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ပြောပြထားပါတယ်
ရန်ကုန်တိုင်းမြန်ကုန်မြို့နယ်တမိုင်းလမ်းဆောင်မှာဖွင့်လှစ်ထားတဲ့တမိုင်းအထွေထွေယောဂအထုကုဆေးရုံကိုပြင်ဆင်မွမ်းမံဖို့အတွက်ဆိုပြီးမလတရနေ့ကစလို့ပိတ်မဲ့အကြောင်းကြေညာပါတယ်ဆေးရုံကိုဘယ်ချိန်မှပြန်လည်ပတ်နိုင်မလဲဆိုတာမသိရသေးကြောင်းဝန်ထမ်းတူကဗီဒီယိုကိုပြောပါတယ
်ဆိုင်ပိတ်တာတော့မသိရသေးဘူးရှင်ဘယ်ချိန်ထိပြလဲတော့လေဒီမှာဟိုဘယ်လိုပြောမလဲဝန်ထမ်းနေ့လည်းတိတ်ပြီးတော့မရှိဘူးလူနာလည်းမရှိပါမှစာပေဖွင့်ထားတာမရှိတော့လေ
ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကဆေးရုံတွေက6ခုထက်မနည်းကိုယာယီပိတ်သိမ့်မယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကသတင်းတွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီထဲမှာနမက်ကြီးလူတိများတဲ့ပုဂ္ဂလိကဆေးရုံကြီးတွေလည်းပါဝင်ပါတယ်။အခုယာယီပိတ်ထားမဲ့အကြောင်းကြေညာထားတဲ့ပုဂ္ဂလိကဆေးရုံတွေထဲမှာအခြေခံတဲ့လူလက်တန်းစားတွေအဓိကအားထားပြီးပြသနေတဲ့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ကကောင်းစုအောင်ဆေးရုံလည်းပါဝင်ပါတယ်။မလာတရနေ့ကစပြီးခဏခဏပိတ်ထားမယ်လို့ဆေးရုံဘက်ကကြေညာထားပြီးဆေးကန်းကိုတော့ဆက်ပြီးဖွင့်ထားတယ်လို့ဝန်ထမ်းတူကပြောပါတယ်။
ဟုတ်ကဲ့တော့ဆရာကြီးပြိလိုက်ပြီမလို့နော်အဲ့ဒါတော့ညီမတို့လည်းအတိအကျပြောလို့မရသေးဘူးမာယာကြီးပြိထားဆိုတော့ဖြင့်အတိအကျမပြောသေးလို့နော်ကောင်းဆောင်ဆေးကမ်းဘက်မှာပူကင်ဆက်လုပ်လို့ရရင်နော
်ပုဂ္ဂလိကဆေးရုံတချို့ယာယီပိတ်သိမ်းထားတဲ့အခြေအနေနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနကတစုံတရာထုတ်ပြန်ထားတာမျိုးမရှိသေးပါဘူးပြီးခဲ့တဲ့2022ခုနှစ်ကစပြီးရန်ကုန်မန္တလေးနဲ့မော်လမြိုင်မှာရှိတဲ့ပုဂ္ဂလိကဆေးရုံတချို့ကိုတော့အရက်ဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM ဝန်ထမ်းခန့်တာရဲဆိုတဲ့အကြောင်းပြချက်နဲ့ယာယီပိတ်သိမ်းတာမျိုးရှိခဲ့မှုပါတယ်မြန်မာနိုင်ငံမှာလုပ်ငန်းလိုင်စင်ခွင့်ပြုထားတဲ့ပုဂ္ဂလိကဆေးရုံ295ရုံရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကပေါ်ပြထားပါတယ်လုပ်ငန်းလိုင်စင်စည်းကမ်းတွေလိုက်နာဖို့ပြက်ကွက်တဲ့ကျန်းမာရေးလုပ်ငန်းတွေကိုအရေးယူလာပြီးပြုလုပ်နေတယ်လို့ပြီးခဲ့တဲ့2024ခုနှစ်မေလ1ရက်နေ့ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းအစည်းအဝေးမှာဒေါက်တာတက်ခိုင်ဝင်းကပြောခဲ့ပါတယ်ပုဂ္ဂလိကဆေးရုံတွေမှာကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေဟာတက်တန်းရှိတဲ့သတ်မှတ်လိုင်စင်ရှိရမှာဖြစ်ပြီးတည်ဆဲဥပဒေနဲ့ညှိစွန်းထားသူတွေမဖြစ်စေရဘူးလို့လည်းစီစစ်ဆောင်ရွက်နေတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးကပြောထားပါတယ်ခင်ဗျာ